ယူကရိန်းမှာအရက်သားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့ရုရှားတပ်ဖွဲ့ဝင်တွေချင်းချင်းရေဒီယိုဆက်သွယ်ရေးစနစ်နဲ့ပြောဆိုခဲ့တာတွေကိုကြားဖြတ်ထောက်လှမ်းရရှိထားကြောင်းဂျာမန်ထောက်လှမ်းရေးရှိတွေကပြောဆိုကြပါတယ်။ယူကရိန်းနိုင်ငံ KFU ရောအနီးမှာရရဆက်ဆက်တပ်ဖြတ်မှုတွေဟာရုရှားတပ်တွေရုတ်သိမ်းသွားပြီးမှဖြစ်ခဲ့တာလို့ရုရှားတာဝန်ရှိသူတွေတုံ့ပြန်ထားကြမှာပဲအခုလိုသတင်းထွက်လာတာပါ။ယူကရိန်းစစ်သားတွေနဲ့အရက်သားတွေကိုပြစ်မှတ်ခင်ဘလို့မင်းမြတ်စစ်ဆေးခဲ့တယ်ဆိုတာကိုနောက်ပိုင်းမှာရုရှားစစ်သားတွေဆက်သွယ်ပြောဆိုကြတဲ့မှတ်တမ်းတစ်ခုကိုကိုးကားပြီးဂျာမန်ထောက်လှမ်းရေးအရာရှိတွေဗိုလ်ထုတွေကလွှတ်တော်ကိုအစီရင်ခံရမှာတင်ပြခဲ့တာဖြစ်ပါတယ်။ရုရှားစစ်သားကစပိတ်စီလာတဲ့လူတယောက်ကိုပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးပြောဆိုနေတာကိုကြားဖြတ်ထောက်လှမ်းထားတဲ့မှတ်တမ်းမှာကြားနိုင်တယ်လို့လည်းဂျာမန်သတင်းဌာနဒါစပီကဲကဖော်ပြခဲ့တာပါ။အမေရိကန်သတင်းဌာန The New York Times ကဒီသတင်းပတ်စောအိမ်မှာစစ်စစ်တီးပြခဲ့တဲ့ကောင်းငင်ကရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာလဲဘူခါမြို့မှာစပီးစီလာတဲ့ရဲသားတစ်ယောက်ကိုရုရှားစစ်ကားတစ်စင်းကနေပြစ်ခတ်ခဲ့တာတွေ့ရပါတယ်။ဗီဒီယိုမှတ်တမ်းတွေကအဖြစ်အပျက်ဟာရေယူဆက်သွယ်ရေးစစ်နဲ့ပြောဆိုခဲ့တဲ့အဖြစ်အပျက်နဲ့တခုတည်းဟုတ်မို့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ရဲသားတွေကိုတက်ခိုက်မှုဆွဆွဲချက်တွေကိုရုရှားကညှင်းဆန်နေပြီမလဲရုရှားတပ်တွေစုခွာသွားပြီးတဲ့နောက်ဘူခါမြို့လမ်းတွေပေါ်မှာတည်ဆုံနေတဲ့အရက်သားအလောင်းတွေကိုတွေ့ခဲ့ရတဲ့အတွက်ကမ္ဘာတစ်လောမှာရုရှားရဲ့လူရက်ကိုဆန့်ကျင်တဲ့သဘောထားတွေလည်းပုံများလာခဲ့တာပါ။ဘူခါမြို့တော်ဝင်အနတိုလီယာဖာတရော့ကတော့အလောင်းတွေနဲ့အပျက်စီးတွေကိုတွေ့ရတဲ့အတွက်တုန်လှုပ်မိတဲ့အကြောင်းဗီဒီယိုကိုပြောဆိုထားပါတယ်ခင်ဗျာ။